ဗန်ကောက်မြို့ကနေထိုင်းနိုင်ငံတောင်ပိုင်းစုံကလာခရိုင်နာထဝီမြို့ကိုမောင်းနှင်ထွက်ခွာလာတဲ့စရီစီယံကုမ္ပဏီပိုင်းနှစ်ထပ်ခီးစဲတင်ရင်ဟာပရာကျုတ်ခီရီကန်ခရိုင်ထက်စကဲမြို့နယ်ဝိရံအမှတ်ခွနစ်ကျေးရွာအုပ်စုဖက်ကဆက်အဝေးပြေးလမ်းမပေါ်မှာအချိန်မထိန်းနိုင်ပဲလမ်းဘေးကတစ်ပင်ကိုဝင်တိုက်မိပြီးတိတ်မောက်သွားခဲ့တာပါအဲ့ဒီလိုတိတ်မောက်သွားပြီးတဲ့နောက်ကားရဲ့ဘယ်ဘက်တစ်ချမ်းလုံးချေမှသွားခဲ့တာဖြစ်ပါတယ်ကားပေါ်မှာခီးစဲ46ဦးနဲ့ကားပေါင်းသမားကားစပယ်ယာတွေအပါအဝင်လူ49ဦးလိုက်ပါလာခဲ့တာပါယင်တိတ်မောက်မှုကြောင့်သေဆုံးသွားသူတွေထဲမှာအနည်းဆုံးမြန်မာတဦးပါဝင်လူ16ဦးသေဆုံးခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကကနဦးသတင်းထုတ်ပြန်ထားပါတယ်။သေဆုံးဒဏ်ရာရအခြေအနေနဲ့ပတ်သက်လို့အလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။ဘာကောက်မြို့တော်ကနေထိုင်းနိုင်ငံတောင်ပိုင်းစုံကလာခရိုင်နထဝီဒေသကိုပြေးဆွဲနေတဲ့နှစ်ထပ်မှလုံကအဲ့ဒါလမ်းဘေးသစ်ပင်ကိုဝင်တိုက်တယ်။အဲ့မှာ16ယောက်ထိတည်တယ်လို့သတင်းထုတ်ပေါ်တယ်။33ဦးတန်ရတယ်အဲ့ထဲမှာမြန်မာ6ယောက်ပါဝင်တယ်လောလောဆယ်တန်ရသူအလုံး33ဦးလုံးဒီပရာကျော့ခီခံဆေးုံကြီးနဲ့ထပ်စကဲဆိုတဲ့မြို့နယ်ဆေးုံမှာနှစ်နေရာခွဲပြီးတော့ကုသနေပေါ့နော
်သေဆုံးသူစီးရင်ထဲမှာမြန်မာနိုင်ငံသူမတ်ချယ်ရီဦးဆိုတဲ့သူရဲ့နာမည်ပါပါတယ်ဒီရင်မတော်တဆမှုကြောင့်သေဆုံးသူတွေထဲကားမောက်သူနောက်တဦးနဲ့ကားစပယ်ယာဝန်ထမ်းတဦးလည်းသေဆုံးသွားခဲ့ပါတယ်အခုလိုမျိုးကားတစ်ချမ်းလုံးကျေမွသွားတဲ့အထိလမ်းဘေးတစ်ပင်ကိုဝင်တိုက်ခဲ့တဲ့ဖြစ်ရဟာကားမောင်းသမားရဲ့ပေါ်ဆမှုဖြစ်တယ်ဆိုပြီးပရာကျုတ်ခီရီကန်ခရိုင်ရဲတပ်ဖွဲ့မှဝီရာဖတ်ကက်ဆာကအခုလိုပြောသွားခဲ့ပါတယ
်။ဆော့ถามพวกขี่เบื้องต้นในณเวลาเกิดเหตุเนี่ยก็ไปทานเสร็จจากการอู้แล้วก็ขับในครับเกิดจากการประมาทของพวกขี่ส่วนหนึ่งอยู่แล้วตอนนี้ที่ขับขี่แล้ว
ရဲရာရှိဝီရဖတ်ပြောဆိုသွားတာကတော့ယခုဖြစ်ပွားမှုဟာကာမောင်သမားရဲ့ပေါ်ဆမှုကြောင့်ပါကာမောင်ရင်အိတ်ငိုက်သွားပြီးဖြစ်ရတာပါဆေးရုံမှာကုသမှုခံယူနေတဲ့ရင်မောင်းသူကိုဒဏ်ရာတက်တာလာတာနဲ့ဆက်လက်စစ်ဆေးအရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါပရာကျော့ခီရီကန်ရဲတပ်ဖွဲ့ရဲ့စစ်ဆေးချက်တွေထဲမှာကာမောင်သူအနေနဲ့ကားကိုတနာရီကိုကီလို60နီးပါးမောင်းနေရင်အိတ်ငိုက်ပြီးတစ်ပင်ကိုဝင်တိုက်မိတာဖြစ်တယ်ဆိုပြီးဖော်ပြထားပြီးကာမောင်းသမားအနေနဲ့မူရစ်ဆေးဝါးသုံးဆွဲထားခြင်းရှိမရှိကိုလည်းစစ်ဆေးနေသေးပဲလို့ဆိုပါတယ်ကားပေါ်မှာလိုက်ပါလာတဲ့ခရီးစဉ်46ဦးတည်းက16ဦးသေဆုံးခဲ့ပြီး35ဦးဒဏ်ရာရခဲ့ကြောင်းထက်စကဲမြို့လူမှုကယ်ဆယ်ရေးအသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သေဆုံးသူ16ဦးထဲမှာ9ဦးရဲ့နာမည်အပြည့်စုံကိုသာထုတ်ဖော်နိုင်ခဲ့ပြီးကျန်တဲ့တေဆုံးသူတွေမိသူမိဝါဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့လဲဆိုပါတယ်။ထက်စကဲဆေးရုံကဒရယာရလူနာစီရင်မှာတော့မြန်မာနိုင်ငံသား6ဦးပါဝင်နေတာတွေ့ရပြီးတေဆုံးသူနာမည်စီရင်ထဲမှာလည်းမြန်မာတွေပါဝင်နေတာတွေ့ရပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရင်မတော်တဆတိုက်မှုတွေစစ်စေးရိတ်ခိတ်တွေကိုရှောင်ခွေးမောင်းနေရင်ရင်တိုက်မှုတွေမကြာခဏရှိနေပြီး2023ခုနှစ်ထဲမှာတော့မြန်မာတွေပါဝင်တဲ့ကားတိုက်မှုတွေခွနဲ့ကြိမ်ထက်မနေရှိတယ်လို့လည်းဦးမိုးကျိုးကအခုလိုပြောပါတယ်
။ဒါကခွနဲ့ကြိမ်မြောက်ဖြစ်တာပဲ။ခွနဲ့ကြိမ်မြောက်ဖြစ်တော့အယောက်20ကျော်သေဆုံးတယ်။မှတ်တမ်းနေရ။မြန်မာအယောက်20ကျော်သေဆုံးပြီးတော့ဟိုဒဏ်ရာသူကတော့အယောက်80ကျော်လောက်ရှိတယ
်။သေဆုံးသူတွေအတွက်တဦးကိုအစိုးရကနာရေးစရိတ်ဘတ် 5,000 ပေးမှာဖြစ်ပြီးအသက်အာမခံနှစ်နာကြီးကတော့ဘတ်ငွေ3,000ပေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တန်ရာရသူတွေကိုတော့ဘတ်ငွေ800ပေးသွားမှာဖြစ်ပါတယ်ရှင်။